你妈比人嘛，谁有穷的高兴啊？谁啊那等来比人闹，那年安顿。三那边楼下木里，别看木里，潘西木里是那边，南山的车马嘞，带过的十匹喇叭嘞，比前年的匹喇叭多。台南人不干嘞，台南嘛南山的嘛酒店变成那里嘞，台南人嘛牙医设备上是看那个碰来他玩嘞，老老在咯，可能拉肚里没吃的味没，你妈不干等上拉肚里个咯。这边上头呢，南安一家可能拉肚里个低价快走他妈批发嘞。第二段前来比呢，没三牛个，牙医设备上是看我来要吃谁个嘞？他也没东西的那个伯母三瑞，吃我他拿出苦个了，苦路表叔咋办嘞？
สำหรับชาวเมียนมาจากจุดนี้พื้นแท้ครับที่วัดถ้ำหาโจมเข้าสู่เรือนเทศบาลหนึ่ง
ยามาบิดาโคลงลามะตามันปิดูริโกรตะเนียวโปเมနိုင်ငံရေးသမားတွေကိုတော့တနေရာကိုပို့ပါမယ်စစ်ပေးဆောင်သမားတွေနိုင်ငံရေးသမားတွေဝင်လာရင်တတ်တက်စီခွဲထုတ်မယ်အဲ့ဒီမှာကိုအဘူးချိန်တိုင်းပြီးကိုဗစ်ဆစ်ဆေးမယ်ဒဏ်ရာရသူတွေပါလာရင်တော့အရေးပေါ်ဆေးကုသနိုင်ရေးဆေးရုံတွေကိုပို့မယ်ကိုဗစ်ကရောဂါဖြစ်နေတဲ့သူတွေဆိုရင်လည်းအရေးပေါ်ယာယီဆေးရုံတွေကိုပို့မယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါ။ဒါအပြင်ထိုင်းနိုင်ငံမဲဆိုင်မြို့မှာဖွင့်လှစ်ထားတဲ့ယာယီခိုးလုံနိုင်ဖို့အတွက်ကယ်ဆယ်ရေးစခန်းတွေဟာယာယီစစ်ဘေးရှောင်စခန်းတွေသာဖြစ်ပြီးနိုင်ငံရေးရခိုးလုံရစခန်းတွေမဟုတ်ဘူးလို့လည်းဆိုပါရယ်။ပြီးခဲ့တဲ့ရက်ကလုတ်ခဲ့တဲ့ထိုင်းမြန်မာနယ်စပ်ကော်မတီဆွေးနွေးပွဲမှာတော့မြန်မာဘက်ကထိုင်းဘက်ကိုယာယီစစ်ဘေးရှောင်စခန်းတွေနဲ့ပတ်သက်ပြီးမေးမြန်းရမှာထိုင်းဘက်ကတော့လူသားချင်းစာနာထောက်ထားမှုနဲ့ဖွင့်လှစ်ထားတာဖြစ်တယ်လို့ဆိုပါရယ်။လက်ရှိအချိန်အထိဒီစခန်းတွေကိုတဦးတယောက်မှရောက်ရှိလာခြင်းမရှိသေးဘူးလို့လည်းထိုင်းဘက်ကဖြေကြားခဲ့ပါရယ်။ယာယီစစ်ဘေးကျောင်းစခန်းတွေကတော့ကိုဗစ်ကပ်ရောဂါကာကွယ်ရေးအတွက်ဦးစားပေးလှုံ့ဆော်သွားမှာဖြစ်ပြီးမြန်မာဘက်ကအခြေအနေတွေတည်ငြိမ်သွားရင်တော့နေရရင်ပြန်ပို့ဖို့ရှိနေတာကြောင့်နိုင်ငံရေးသမားတွေဆိုရင်လည်းနေရပြန်ပို့ခံရနိုင်ပါရယ်။ဒီစခန်းတွေဟာမြန်မာနိုင်ငံရေးလှုပ်ရှားမှုတွေကြောင့်ထွက်ပြေးတိမ်းရှောင်လာသူတွေအတွက်တော့တင့်တော်တဲ့စခန်းတွေမဟုတ်ဘူးလို့လည်းထိုင်းမြန်မာနယ်စပ်ကနိုင်ငံရေးလေ့လာသူဦးအောင်စိုးကလည်းအခုလိုပြောပါတယ်
။အေးနိုင်ငံရေးမှတော့ဒီထိုင်းရဲ့ဒုက္ခရဲ့စခန်းတော့ဘယ်တော့မှလာဖို့မကောင်းဘူးနော်။ဟိုကဒီထိုင်းအစိုးရနဲ့ဗမာအစိုးရနဲ့အဲ့ဒါအကုန်လုံးကဒါထောင်ချောက်စုံနေရဟန်တော့ရှိတယ်။ဒီမှာထောက်ထားပြီးရတာ။အဲဒီဒုက္ခရဆာလေဟိုစစ်ပြေဒုက္ခကလေးအတွက်ပေါ့နော်စစ်ပြေရှောင်လို့အဲဒီ IGP ကနေထွက်လာတဲ့လူတွေဘာလို့အတွက်ပုံလဲအဓိကထားတဲ့စခန်းနေဖြစ်တာပေါ့
တချို့ယာယီစစ်ပြေရှောင်စခန်းနေမှာတော့မြန်မာစစ်အုပ်ချုပ်ရေးကောင်စီဘက်ကနေဖမ်းဝရမ်းထုတ်ထားတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူများရဲ့ဓာတ်ပုံများကိုလည်း TPC ထိုင်းမြန်မာနယ်စပ်ကော်မတီကနေသိမ်းပေးပို့ထားတယ်လို့လည်းသိရပါတယ်ထိုင်းနိုင်ငံအတွင်းတပ်ပြည်နယ်မှာတော့မြန်မာဘက်ကလာတဲ့သူတွေအတွက်စစ်ပြေရှောင်စခန်းဆယ်ခုချင်းလိုက်ပြီနဲ့မှာတော့နှစ်ခုနဲ့ရနောင်းဘက်မှာလည်းနှစ်ခုဖွင့်လှစ်ထားပါတယ်။ကျမမအေးအေးမှာ VOE အတွက်သတင်းပေးပို့နေတာပါ။